ိုင်ပြည်နယ်ဘက်မှာစစ်ဘေးဒုက္ခသည်စခန်းတစ်ခုမိဘေးတင်ခံရတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရှိတဲ့မဟာမုနိစစ်ဘေးဒုက္ခသည်စခန်းမှာဒီကနေ့မန္တလေးပိုင်းတို့ကမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီမီးလောင်ကျွမ်းမှုအတွင်းမှာနေအိမ်200ကျော်အထိမီးလောင်သွားတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။နေအိမ်မီးလောင်သွားတဲ့စစ်ဘေးဒုက္ခသည်တွေကိုလောလောဆယ်မှာတော့နီးစပ်တဲ့အကြောင်းဆောင်တွေမှာနေရာချထားပြီးတော့ရခိုင်ပြည်နယ်ကောင်စီကအရေးပေါ်ကူညီထောက်ပံ့ပေးနေတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းစစ်ဘေးဒုက္ခသည်1900ကျော်နေထိုင်တဲ့မဟာမုနိစစ်ဘေးဒုက္ခသည်စခန်းမှာဒီနေ့မနက်ပိုင်းကနေအိမ်200ကျော်မီးလောင်သွားခဲ့တာကြောင့်ထောင်ထဲချီတဲ့စစ်ဘေးဒုက္ခသည်တွေအထက်ကျုံနေရတယ်လို့စစ်ဘေးဒုက္ခသည်စခန်းတာဝန်ခံနိုင်ရကဆရာတော်ကမိန့်ပါတယ
်။အခုလက်ရှိရှင်ကသူတို့ကမီးလောင်သွားဆိုတော့သူတို့ကဒီသိစိတ်သိစရာလေးဘာမှမရလေးဘူးဆိုတော့သူတို့ပူနေကြတယ်။နောက်ပြီးတော့ကြိတ်ပူပြီးတော့ဘယ်လိုလဲဆိုတော့သူတို့မှနေစရာကလည်းမရှိအခုကစားဝဲနေရတာလည်းအခက်အခဲဖြစ်နေတယ်တော်နေကနေရာနဲ့60နဲ့နိုင်ပါတော့
အခုလိုမီးလောင်သွားတာကြောင့်လူကလွယ်ပြီးရှိသမျှအကုန်မီးတဲ့ပါသွားတယ်လို့နေမီးလောင်သွားတဲ့စစ်ဘေးဒုက္ခတွေတူဖြစ်တဲ့ဦးကျော်သိန်းလှကပြောပါတယ
်အိမ်မှာပစ္စည်းတွေဆုံးရှုံးသွားတဲ့အဲ့ဒီလိုမျိုးတွေဆင်းပြေပါလေနဲ့အကုန်လုံးပါသွားတယ်တောင်းလို့ရှိနေလို့မရလိုက်ဘူးအခုကဟိုဘုရားနာကဇာယီကြောက်ဆောင်ပါလေနေရတယ
်လက်ရှိမှာတော့မိဘတဲ့စစ်ဘေးဒုက္ခတွေရဲ့အနေနဲ့ဤဆက်ရဖုန်ကြီးကြောင်းတွေဓမ္မယုံတွေမှာခိုလုံနေကြပြီးမိုးရွာနေတယ်လို့စစ်ဘေးဒုက္ခတွေကပြောပါတယ်ဒီမိဘတဲ့စစ်ဘေးဒုက္ခတွေကိုပြည်내ကောင်စီကအရေးပေါ်ကူညီဆောင်ရွက်တာတွေလုပ်နေတယ်လို့ပြည်내ကောင်စီပြောခွင့်ရဥလသိန်းက VOA ကိုပြောပါတယ
်လက်တလုံးအားဖြင့်တော့ကျွန်တော်တို့ရခိုင်ပြည်내အစိုးရကအဲဒီတင်ပြချက်စီရင်နေပေါ်ပေါ်ရှိပြီးတော့ကမိသားစု262စုပေါ့နော်အိမ်နေရှိ262အိမ်တော့ကလူဦးရေပေါ်မှာမူတည်ပြီးတော့လူတစ်ယောက်ကိုတစ်ယောက်ကို12ဘူးနှုန်းနဲ့ပေါ့နော်အဲကျွန်တော်တို့တပတ်စာပေါ့အလားတူပဲအဲဒီလက်တလောစားနေဖို့အတွက်အထောက်အကူဖြစ်စေဖို့ဟိုစားသုံးစီမိသားစုတစုကိုတပိတ်တာနောက်စားငပိဒါလေးတွေဒီ၆ပွင့်ပေးထားတာရှိပါတယ်ခင်ဗျာတို့တော့နောက်တစ်ခါတဘာဒီဘေးစီမံဌာနပေါ့နော်အဲဒီကျွန်တော်တို့အိမ်တော်စုတစုကိုစစ်စီ13မျိုးပါတယ် family kit တဘုံးစီပေါ့နော်လက်တလုံးမှာပေးထားပါတယ်နောက်ပြီးတော့6ပီ18ပီဒါပိုလင်စပေါ့နော်ကျွန်တော်တို့ဒေသခေါ်တော့ကန်စခေါ်တာပေါ့နော်အဲ့ဒီကန်စဘောင်းကလည်းနေရာနဲ့60နဲ့တစုအတွက်အဲလက်တလုံးအော်ပေးထားတယ်လို့ဒါသိရပါတယ်ခင်ဗျာကျွန်တော်ပြည်နယ်အစိုးရနဲ့လူပြည်ပြန်နဲ့ကအချင်းချင်းနေရာမှာလဲတာဝန်ရှိတဲ့လူတွေရောက်ရှိပြီးတော့ဆက်လက်လိုအပ်ချက်တွေကိုပံ့ပိုးကူညီလျက်ရှိတယ်လို့သိရပါတယ်ခင်ဗျာ
လက်ရှိမှာရခိုင်ပြည်နယ်မှာမိုးရွာသွန်းနေပြီးတော့မီးလောင်သွားတဲ့နေအိမ်တွေကိုတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးပြန်ဆောက်ပေးစေချင်တယ်လို့စစ်ဘေးဒုက္ခသည်တဦးဖြစ်တဲ့ဦးကျော်သိန်းနှာကပြောပါတယ
်ဟုတ်ပါဘူးဒီမီးလောင်သွားတဲ့အိမ်တွေကိုအမြန်ဆုံးဆောက်ပေးချင်တယ်ရန်လွယ်တာဒီကိုကုရောအခုချင်းလေးရှိရလဲသိသိချင်းတယ်။နာမောဆက်ဆက်သူတို့ခင်မကျိုးတော့မောကလည်းနေကြခဏယုံနေတယ်ဒီကိနာမောနဲ့ပါလို့
ဒီနယ်ကောင်စီဘက်ကတော့မီးလောင်သွားတဲ့နေအိမ်တွေကိုပြန်ဆောက်ပေးဖို့မပေးဖို့ဆိုတာလက်တလောမသိရသေးဘူးလို့ဒီနယ်ကောင်စီပြောခွင့်ရဥလသိန်းသာပြောပါတယ်။ရခိုင်ပြည်နယ်မှာကြန့်ရှိနေသေးတဲ့စစ်ဘေးဒုက္ခတွေစခန်းတွေမှာအများသောအားဖြင့်ဝါထီယံကဒနီမိုးအိမ်တွေဖြစ်သလိုအချိန်ကြာနေပြီဖြစ်တာကြောင့်နေအိမ်တွေကလည်းနေရန်မိုးရန်တွေကိုခံနိုင်ရည်မရှိတော့ဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကိုင်တပ်ဖွဲ့အင်အင်းနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေရပ်တန့်ထားတာနှစ်နှစ်နီးပါးရှိနေပြီဆိုပေမဲ့လည်းလုံခြုံရေးအရမင်းရပြန်မှုခက်ခဲနေတဲ့စစ်ဘေးဒုက္ခသည်ပေါင်း8000ကျော်လောက်ရှိနေသေးတယ်လို့စစ်ဘေးဒုက္ခသည်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများအစည်းအရုံး RIC ရဲ့စည်ရင်းများသိရပါတယ်ခင်ဗျာ။